မြန်မာနိုင်ငံမြောက်ပိုင်းကငြိမ်းချမ်းရေးလုပ်ငန်းရှင်တွေကိုထောက်ခံပြီးတော့သက်ဆိုင်ရာအစုအဖွဲ့တွေအကြားတွေ့ဆုံဆွေးနွေးမှုတွေဖြစ်လာအောင်တရုတ်နိုင်ငံအနေနဲ့ကူညီထောက်ပံ့ပေးနေတယ်လို့တရုတ်နိုင်ငံခြားရေးဌာနကမနေ့အင်္ဂါနေ့ကပြောဆိုပါတယ်
။我们希望缅相关各方加紧落实业已达成的协议和共识，彼此保持最大的克制。
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းငြိမ်းချမ်းရေးလုပ်ငန်းရှင်ကိုထောက်ခံပြီးမြန်မာနိုင်ငံတွင်သက်ဆိုင်ရာအစုအဖွဲ့တွေအကြားဆက်သွယ်ဆွေးနွေးနိုင်မှုကူညီပံ့ပိုးပေးနေပါတယ်။တရုတ်နိုင်ငံရည်တည်ချက်ကတသမတ်တည်းရှိပြီးတော့မြန်မာနိုင်ငံတွင်အစုအဖွဲ့တွေကြားမြေပြင်မှာတင်းမာမှုတွေရော့စေဖို့တာဝန်တကျထိန်းသိမ်းကိန်းသိမ်းကန့်တွယ်ကြဖို့သဘောတူထားပြီးသားတွေကိုအလင်းမြအကောင့်ထဲပို့နိုင်ကြဖို့တရုတ်အနေနဲ့မျှော်လင့်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဝမ်ဝီပင်းကပြောပါတယ်။တရုတ်နိုင်ငံရဲ့အကြောင်းဆီဆက်မှုကြောင့်စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဖွဲ့တို့ကြားရာရင်အပြစ်ခံရစေရရခဲ့တယ်လို့လည်းဆိုပေမဲ့အရှေ့မြောက်ဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုသွားတာပါ။MNDAA ကိုကံအဖွဲ့ TNLA တအောင်ပလောင်အဖွဲ့ AA ရခိုင်တပ်တော်စားတဲ့ညီနောင်မဟာမိတ်သုံးဖွဲ့နဲ့မြန်မာစစ်ကောင်စီတို့တရုတ်နိုင်ငံမှာပြည်ခဲ့တဲ့သတင်းပတ်တွေကတွေ့ဆုံခဲ့ပြီးရလကောင်းတွေရှိခဲ့တယ်လို့တရုတ်အစိုးရဘက်ကထုတ်ပြန်ခဲ့ပါတယ်။ဒီဆွေးနွေးပွဲရလတွေအပေါ်မူတည်ပြီးတော့ဒီလကုံပိုင်းမှာဆက်လက်တွေ့ဆုံမှုရှိမယ်လို့လည်းမြန်မာစစ်ကောင်စီပြောခွင့်ရသူကပြောခဲ့ပါတယ်။ဒါပေမဲ့ကိုကံဒေသတွင်လောက်ကိုင်းအနီးတိုက်ပွဲတွေတိတိတသားအရှိန်ကျသွားမယ်လို့ကြသွားပေမဲ့လို့ညီနောင်မဟာမိတ်တပ်တွေဟာနှမ်းဆံမြို့ကိုထိန်းချုပ်ခဲ့တယ်လို့အခုနောက်ဆုံးနှမ်းခါမြို့အနေကစစ်ကောင်စီတပ်စခန်းကိုတိုက်ခိုက်သိမ်းယူခဲ့ပါတယ်။